ထိုင်းနိုင်ငံကအစိုးရဆန့်ကျင်ရေးဆန္ဒပြသူတွေရဲ့စက္ကန့်တစ်ခုအနီးမှာပေါက်ကွဲမှုနှစ်ခုဖြစ်တာကြောင့်အနည်းဆုံးလူ28ယောက်ဒဏ်ရာရခဲ့တယ်လို့ဘန်ကောက်မြို့တော်ကအရေးပေါ်စင်တာတစ်ခုကပြောပါတယ်။ဒီထဲက9ဦးတို့ဟာစိုးစိုးဝါးဝါထိခိုက်ထားတယ်လို့လည်းပြောပါတယ်။ဘန်ကောက်မြို့တော်အောင်မြင်မှုအထက်မှကြောက်တန်အနာကဆန္ဒပြသူတွေရဲ့စက္ကန့်တစ်ခုအနီးမှာပေါက်ကွဲမှုနှစ်ခုတီးခြားစီဖြစ်ခဲ့ပြီးတနင်္ဂနွေနေ့မှာဒဏ်ရာရသူတွေကိုဘန်ကောက်တဝမ်းကဆေးရုံတွေစီကိုခေါ်ဆောင်သွားခဲ့တယ်လို့ဘန်ကောက်မြို့တော်ကဆေးရုံတွေကိုစောင့်ကြည့်နေတဲ့အီရာဝင်မက်ဒီကယ်စင်တာကပြောဆိုတာဖြစ်ပါတယ်။ပထမပေါက်ကွဲမှုကတော့ရန်ပြုသူ6ဦးထဲက2ဦးကလက်ပစ်ဗုံးကိုပစ်သွင်းလိုက်တာဖြစ်ပြီးစုဝေးလှုပ်ဆောင်မှုတွေလှုပ်ဖို့အတွက်ဆန္ဒပြသူတွေစောက်လုပ်ထားတဲ့စင်းမြင့်တစ်ခုအနီးမှာကျရောက်ခဲ့တာလို့ဖော်ပြကြပါတယ်။ဒီနောက်ခဏအကြာမှာပဲဈေးသွေးတွေအနီးမှာပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်။ဒီတော့တွင်မှာပဲတောက်ကြာနေကဘုံခွဲတိုက်ခတ်မှုမှာစိုးရိမ်ဖွယ်ဒဏ်ရာရခဲ့သူဆန္ဒပြသမား2ဦးစနေနေ့မနေ့အစောပိုင်းမှာတေဆုံသွားခဲ့ပြီးဆိုတဲ့ကြေညာချက်ထွက်ခဲ့ပါတယ်။တေဆုံခဲ့သူဟာဆိုရင်အတိုက်ခံကောင်းဆောင်စုထစ်ထျော့စုပန်ဦးဆောင်နဲ့အစိုးရစန့်ကျင်ရေးဆန္ဒပြချီတက်ပွဲအတွင်းတောက်ကြာနေနေ့လယ်ကပောက်ကွဲမှုမှာဒဏ်ရာရခဲ့သူတွေက2ဦးဖြစ်ပါတယ်။ဒီတိုက်ခတ်မှုဟာလက်တလောဖြစ်ပွားနေတဲ့တိုက်ခိုက်ပြီးထွက်ပြေးတဲ့ဗျူဟာကိုအတုံးချပြစ်ခတ်မှုတွေကတစ်ခုဖြစ်ပြီးဆန္ဒပြသူတွေကတော့အစိုးရကိုအပြစ်ဖို့ထားကြပါရှင့်။